အခုတော့ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အမုန်းစကားပွားများနေတာဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အန္တရာယ်ဖြစ်နေတဲ့အကြောင်းဦးအောင်ခင်ကတုံ့တက်ရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာပြည်မှာအမုန်းစကားတည်ငြိမ်အမှားနဲ့အစွန်းရောက်အမျိုးသားဝါဒပြန်ပွားတာကြောင့်ပြည်နိုင်မှုနဲ့လူအခွင့်အရေးချိုးဖျက်မှုတွေဖြစ်ပေါ်နေပုံကိုသုံးသပ်ထားတဲ့စာရန်လွန်ခဲ့တဲ့အောက်တိုဘာလကထွက်လာပါတယ်။ပြည်တွင်းအရက်ဖွဲ့အဖွဲ့အစည်း18ခုနဲ့ Harvard တက္ကသိုလ်ဥပဒေမဟာဌာနရဲ့လူ့အခွင့်အရေးအဖွဲ့တို့စုပေါင်းပြုစုထားတဲ့ Hate Speech Ignited အမှုစကားလောင်မီးပွားဆိုတဲ့စာရန်ပါပဲ။စာမျက်နှာ100ကျော်ရှိပါတယ်။မြန်မာဗုဒ္ဓဘာသာဝင်တွေကြီးစိုးနိုင်အောင်အာဏာအရှင်အဝါရှိသူတွေကတမင်တကာမီးပွေးလို့ပေါ်ထွက်လာတဲ့အမှုစကားလို့ဆိုပါတယ်။အမှုစကားတောက်တော်အောင်မိမွေပေးသူတွေကိုအရေးယူလို့မရှိပါဘူး။ဒါကြောင့်လူနည်းစုရပိုင်ခွင့်အကြောင်းဆွေးနွေးတဲ့အမျိုးသမီးတွေကိုအမှုစကားနဲ့ထိုးနှက်တိုက်ခိုက်တာမျိုးတွေလုပ်ကြပါတယ်။ရခိုင်ပြည်နယ်စစ်ပွဲကိုကန့်ကွက်ဆန္ဒပြတဲ့ကျောင်းသားတွေကိုအရေးယူပါတယ်။အစိုးရနဲ့စစ်တပ်ကိုဝေဖန်ရင်ပုံမှန်အမျိုးမျိုးနဲ့ထောင်သွင်းအကျဉ်းချတတ်ပါတယ်။အမျိုးဘာသာနဲ့တန်းပြီဟာမွတ်စလင်အန္တရာယ်ကိုရင်ဆိုင်နေရတယ်လို့ရှောက်လန့်တာမျိုးလည်းရှိပါတယ
်မဘာသားနဲ့969လှုပ်ရှားမှုဟာတမရော်နဲ့ခရိုနီတွေရဲ့အထောက်ပံ့အများကြီးရရှိတယ်လို့အရက်ဖက်အဖွဲ့အစည်းအတော်များများကယုံကြည်နေကြပါတယ်စစ်ကောင်းဆောင်တွေရဲ့လူပဲဝတ္ထုအများအပြားလက်ခံထားတဲ့ဘုန်းကြီးတွေဟာစစ်တပ်ဝါဒဖြန့်တာကိုထောက်ခံပြောဆိုတယ်လို့2013မှာထိုင်းနိုင်ငံကိုထွက်ခွာလာတဲ့ဘုန်းကြီးလူတွေဦးကံမီယာကပြောပြပူးပါတယ်ဒါကြောင့်မဘာသားဟာတမရော်လက်အောက်ခံလက်နက်မကင်တဲ့တပ်ဖွဲ့တွေဖြစ်တယ်လို့ပြောသူတွေလည်းရှိပါတယ်မမသားဟာဒေါအောင်ဆန်းစုကြည် NLD နဲ့တိုင်းသားတပ်ဖွဲ့တွေကိုဝေဖန်ရှုတ်ချပြီးစစ်တပ်ကိုထောက်ခံအားပေးနေတဲ့တန်ခါအဖွဲ့အစည်းဖြစ်တယ်လို့ဆိုပါတယ်။မွတ်စလင်စန့်ကျင်ရေးလှုပ်ဆော်ရာမှာဥဝိရသူဟာထင်ရှားပါတယ်။စစ်တပ်နဲ့အစွန်းရောက်အမျိုးသားရေးဝါဒီတွေဟာ Facebook ကိုသုံးပြီးအမုန်းစကားနဲ့သတင်းအမှားဖြန့်ဝေကြတယ်လို့အရက်ဖက်အဖွဲ့အစည်းတချို့ကပြောပါတယ
်။အမုန်းစကားလောင်မီးပွားနေတာကို Facebook လည်းဘာမှမတတ်နိုင်တယ်လို့ဖြစ်နေတယ်လို့2018ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြတဲ့အသည့်အခြေအနေဆိုးလာပါတယ်တပ်မတော်ရဲ့အွန်လိုင်းဝါဒပြန့်တိုက်ပွဲကိုရုရှားစစ်တပ်ကကူညီနေတယ်လို့ပြောဆိုတာတွေလည်းရှိပါတယ် Facebook ကစစ်တပ်ခေါင်းဆောင်အချို့ရဲ့စာရင်းကိုပယ်ဖျက်ပြီးအရေးယူတာမျိုးလုပ်ပြပါတယ်စာနယ်ဇင်းလောကမှာမွတ်စလင်ဆန့်ကျင်တဲ့အရေးအသားတိုးပွားလာပါတယ်အရင်ကပိတ်ထားတဲ့အမျိုးပြောင်မှစိုးကြောက်စရာဆိုတဲ့စာအုပ်မျိုးပြန်ထွက်လာပါတယ်လူတတော်ဖျားနဲ့မိန်လုံးကြီးသောဖန်ဆင်းရှင်ဆိုတဲ့စာအုပ်ကိုမဘာတာနဲ့ဆက်နွယ်တဲ့အဖွဲ့တစ်ဖွဲ့ကထုတ်ဝေပါတယ်။မွတ်စလင်ဆန့်ကျင်မှုပြင်းထန်လွန်းလာမှု2015ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမပါတော့ပါဘူး
။2019မှာဖွဲ့စည်းတဲ့ NLD အစိုးရဟာမကြာမီတမရော်နဲ့ရက်တီချက်ချင်းတူလာတယ်လို့ဆိုပါတယ်။တမရော်ကလူအခွင့်အရေးချိုးဖောက်လို့အပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ချတာကိုပြည်တွင်းမှာလက်မခံနိုင်ကြတာတွေ့ရပါတယ်။ရိုဟင်ဂျာပြဿနာကြောင့်ပြည်ပမှာတမရော်ဂုံသိက္ခာကျလာပေမဲ့ပြည်တွင်းမှာတော့ထောက်ခံသူတွေတိုးပွားနေပါတယ်။ဗုဒ္ဓဘာသာမြန်မာလူမျိုးကွယ်ပြောက်သွားနိုင်တယ်ဆိုတာကိုအဓိကထားဖော်ပြကြပါတယ်။မြေမျိုး၍လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်မည်ဆိုတဲ့စာရန်ကိုအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနမှချိတ်ဆွဲထားပါတယ်။ဗုဒ္ဓဘာသာရခိုင်တပ်နဲ့ရင်းညာလူမျိုးရေးတပ်ဖွဲ့မဟာမိတ်လှုပ်ထားရဆိုတဲ့သတင်းမျိုးကိုဖြန့်ဝေပြီးရခိုင်တပ်ကိုလူမုံများလာအောင်ဤမျိုးစုံနဲ့ဝါဒဖြန့်ကြပါတယ
်စစ်တပ်ရဲ့လူရဖော်ပြတဲ့လူအခွင့်အရေးကာကွယ်ရေးသမားနဲ့သတင်းသမားကိုတစ္ဆာပေါင်းအဖြစ်ဆွဆွဲတာဟာလူရုပ်လုံးစင်ဖြစ်လာပါတယ်ရိုဟင်ဂျာ10ဦးအသက်ခံရတာကိုဖော်ပြတဲ့ writer သတင်းတောက်2ဦးရဲ့အမှုဟာထင်ရှားပါတယ်YWPR ပေးလို့2019မေလမှာလွတ်ပေးလိုက်ပြီးမဲ့ထောင်ထဲမှာတစ်နှစ်ကျော်နေလိုက်ရပါတယ်။ဒေါ်ဆန်းစုကြည် NLD နဲ့စစ်တပ်ကိုဝေဖန်ရင်နိုင်ငံခြားအလို့တော်ကြီးသစ္စာပေါက်အဖြစ်သတ်မှတ်ခံရပါတယ်။နိုင်ငံခြားနဲ့ဆက်သွယ်သူကိုဒေါ်လာစားအချောင်သမားအဖြစ်စွပ်စွဲတိုက်ခိုက်ကြပါတယ်။အခုလိုအမုန်းစကားလောင်မီးပွားနေတာကို NLD အစိုးရလည်းဘာမှတတ်နိုင်ဖို့မရပါဘူး။အစိုးရကအရေးမယူနိုင်လေလေအမုန်းစကားတွေတောက်လောင်လေလေဖြစ်နေပါတယ်။လူနည်းစုဘက်ကရက်တီတဲ့အရတားအဖွဲ့အစည်းကိုအစွန်းရောက်အမျိုးသားဝါဒီတွေကတိုက်ခိုက်နေတာဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုထော်တော်ကန့်လန့်လုပ်နေတဲ့သဘောဖြစ်ပါတယ်။ အမုန်းစကားပွားများပြီးတပတ်ပတ်ဆွဆွဲတိုက်ခိုက်တာကိုရပ်တန့်တောင်းအောင်လုပ်ဖို့အစိုးရမှတာဝန်ရှိပါတယ်ခင်ဗျာ။